ရုရှားနိုင်ငံ Saint Petersburg မြို့ကစူပါမားကတ်အတွင်းမှာလက်လုပ်ပုံတစ်လုံးပောက်ကွဲသွားတဲ့အတွက်လူ10ဦးဒဏ်ရာရသွားပြီးဆေးရုံကိုပို့လိုက်ရတယ်လို့အာနာဘန်နီကပုံထိုးနေမှာပြောပါတယ်။စတိုးဆိုင်အတွင်းမှာအမည်မသိအရာတစ်ခုပောက်ကွဲသွားတယ်လို့အစိုးပိုင်းစုံစမ်းမှုတွေအရသိရကြောင်းစုံစမ်းရေးကော်မတီပြောခဲ့ရအမျိုးသမီး Svetlana Petrenko ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လက်လုပ်ဖောက်ခွဲရေးပစ္စည်းကြောင့်အခုလိုပောက်ခွဲရခြင်းဖြစ်ကြောင်းအဲ့ဒီပောက်ကွဲမှုအရှင်ဟာ TNT 100 gram နဲ့ညီမျှတဲ့အသက်အန္တရာယ်ထိခိုက်စေနိုင်တဲ့အပိုင်းအစတွေပါဝင်ကြောင်းလည်းကြီးညာချက်မှာဖော်ပြထားပါတယ်။အသက်သေးရန်ကြံစည်မှုနဲ့ရာဇဝမှုအဖြစ်အမှုဖွင့်စစ်ဆေးနေကြောင်းစုံစမ်းရေးစစ်ဆေးရေးမှုတွေကပြောပါတယ်။ဒါရရသူ10ဦးစလုံးဟာအသက်အန္တရာယ်ဆုံးရတဲ့အနေအထားမှာမရှိဘူးလို့ကျမရဲ့ရာရှိတွေကလည်းပြောပါတယ်။ဘာကြောင့်အခုလိုပောက်ကွဲမှုပြုလုပ်တယ်ဆိုတာတော့မသိရသေးပါဘူး။